လာမယ့်2020မှာကျင်းပပြုလုပ်ဖို့ရထားတဲ့အထွေထွေရေကောက်ပွဲမှာမဲပေးခွင့်ရှိတဲ့ပြည်သူတိုင်းမဲပေးခွင့်ရဖို့စီစဉ်ထားတယ်လို့ကော်မရှင်ဘက်ကပြောဆိုလိုက်ပါတယ်ခုချိန်ထိရေကောက်ပွဲအတွက်ဘယ်လိုပြင်ဆင်ထားလဲပြင်ဆင်မှုတွေကဘာတွေလဲဆိုတာတိတိကျကျဖော်ထုတ်ပြောဆိုတာမရှိခဲ့တဲ့အပေါ်မှာတော့ပါတီတွေနဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ကြတဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတာကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့ဇွန်လတရနေ့ကကျင်းပခဲ့တဲ့အမျိုးသားလွှတ်တော်မှာကော်မရှင်ဘက်ကလာမယ့်2020အထွေထွေရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့ပြည်သူတွေမဲပေးခွင့်ရဖို့ကော်မရှင်ဘက်ကပြင်ဆင်ထားမှုနဲ့ပတ်သက်ပြီးအမေ့မြန်းတဲ့အပေါ်ကော်မရှင်အဖွဲ့ဝင်ဦးမြင့်အောင်ကအခုလိုဖြေကြားခဲ့ပါတယ်
။2020ပြည့်နှစ်မလတီပြုစုပြီးအခြေခံမဲဆန္ဒရှင်ဆင်းမှာ38တန်းကျော်ဖြစ်ပါတယ်။ပြည်တွင်းရွှေပြောင်းလုပ်သားများတိုက်ပွဲဆောင်ပြည်သူများနဲ့အစိုးရ၏ခွင့်ပြုချက်ဖြင့်နိုင်ငံပြင်ပမှသွားရောက်လုပ်ကိုင်နေသူများအားလုံးပါဝင်နှံ့ရွတ်စီစစ်ဆောင်ရွက်လျက်ရှိပါတယ်။တပ်မတော်သားများနဲ့အတူနေအိမ်တော်စုဝင်များအခြေခံမဲဆင်းမှာထည့်သွင်းရန်ကြံရှိနေပါသေးတယ်။
လာမယ့်နိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ရဲ့အဖြေကဒီထက်ပိုပြည့်စုံတင်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။လက်ရှိအချိန်ထိကော်မရှင်ဘက်ကရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကိုတော့ထုတ်ပြန်ကြေညာထားခြင်းရှိသေးပါဘူး။လက်တလောကူးဆက်ပြန့်နှံ့လွယ်တဲ့ COVID-19 ကူးဆက်မှုမရှိအောင်လူစုလူဝေးမလုံဆောင်ဖို့အစိုးရဘက်ကတားမြစ်ထားသလိုလက်ရှိအချိန်ထိရောဂါကူးဆက်မှုကလည်းရှိနေသေးတဲ့အပေါ်မှာရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့မေးခွန်းတွေနဲ့စိုးရိမ်မှုတွေရှိနေကြတာပါ။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးအေးကျော်ကတော့ကော်မရှင်လှုပ်ဆောင်ချက်တွေကိုအားမရဘူးလို့ဆိုလိုက်ပါတယ
်။နိုင်ငံရေးပါတီတွေကတော့အားရမှုမရှိပါဘူးဒီကော်မရှင်ကို။တကယ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်လည်းဒီနိုင်ငံရေးပါတီတွေကတာဝန်ရှိကောင်းဆောင်တွေနဲ့ဖိုက်ပြီးတော့ဒီကော်မရှင်နဲ့ညှိနှိုင်းပြီးမှဒီအချိန်ကြီးသတ်မှတ်တာတို့ဘာလို့ညာလို့ဖြစ်သေးရှင်တာပေါ့နော်။
နိုင်ငံရေးပါတီတွေဘက်ကဒီလိုအချိန်မှာပါတီကိုစားပြုကိုစလဲလောင်းရွေးဖို့ပါတီကိုစလဲလောင်းတွေကိုပါတီဆိုင်ရာနဲ့ကိုစလဲဆိုင်ရာမူဝါဒရေးရာလမ်းညွှန်ဖို့အတွက်လှုပ်ဆောင်ရမှာတွေရှိနေပါတယ်။ဒီလိုလှုပ်ဆောင်တာမှာယောဂါပိုးမကူဆက်အောင်သတ်မှတ်ချက်တွေလိုက်နာဖို့ခတ်တာယောဂါကူဆက်တာမပြောက်သေးချိန်မှုထိုက်တင့်တလောက်မဲဆွယ်စည်းရုံးနိုင်ဖို့ခက်ခဲတာတွေကြုံရရင်အင်းအားနည်းနေတဲ့တိုင်းရင်းသားပါတီတွေအောင်နိုင်ရေးအပေါ်တရမှုဖြစ်လာမှာစိုးရိမ်နေကြပါတယ်ဒီလိုအချိန်တွေမှာကော်မရှင်နဲ့ပါတီတွေဘက်ကအသေးစိတ်ဆွေးနွေးလိုကြတာပါလက်ရှိအာဏာရ NLD ပါတီဘက်ကတော့ကော်မရှင်ရဲ့လှုပ်ဆောင်ချက်ပေါ်မှာမှတ်ချက်ပေးဖို့ညှဉ်းဆန်းသွားခဲ့ပါတယ
်ခုနမေးတာထဲမှာပါတယ်ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်ကော်မရှင်ကဟလာဒီရွေးကောက်ပွဲဝင်မဲ့ပါတီများနဲ့ညီလိုက်တိုင်ပင်မှုရှိသလားဆိုတော့အဲ့ဒါတော့ကျွန်တော်အခုတတိတော့ဘာမှမကြားသေးပါဘူးမကြားသေးဘူးအဲ့ဒီအတွက်လည်းကျွန်တော်တခြား comment သိမပေးခြင်းဘူးကော်မရှင်ကသူ့ဆုံးဖြတ်ချက်နဲ့သူလေသူ့တိုင်ပင်နဲ့သူလုပ်နေတဲ့အတွက်ကြောင့်ဒါတစ်ချိန်ချိန်မှာလည်းဒီလိုအကြံဉာဏ်ပေးသလိုလည်းဖြစ်ချင်းဖြစ်လာနိုင်တာပေါ့
ပါတီပြန်ကြားရေးတာဝန်ခံမုံရအောင်ရှင်ပြောဆိုခဲ့တာပါရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ I'm Base အဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ကော်မရှင်အနေနဲ့တရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့နဲ့ဆွဆွဲမှုတွေမကြုံရဖို့အတွက်ဆိုရင်ကော်မရှင်လှုပ်ဆောင်မှုတွေကိုပွင့်ပွင့်လင်းလင်းချပြပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ်
။ COVID-19 ကာလမှာလုပ်မဲ့ရွေးကောက်ပွဲရဲ့ပြင်ဆင်မှုမျိုးဟာအတမန်အချိန်မှာလုပ်တဲ့ရွေးကောက်ပွဲပြင်ဆင်မှုမျိုးနဲ့တူမှာမဟုတ်ဘူး။ပါတီတစ်ခုချင်းစီမှာမတူညီတဲ့သဘောထားတွေရှိရဲ့အဲ့ဒါတွေကိုဟိုနားထောင်ပြီးတော့မှအကောင်းဆုံးဘလို့အဖြေရှာမလဲဆိုတာလုတ်ဖို့လိုတာ哦ဆိုတော့ COVID-19 ကာလမှာလုတ်တဲ့ရွေးကောက်ပွဲဟာနိုင်ငံရေးပါတီတွေအရင်တော့ကလုတ်ခဲ့တဲ့လိုမျိုးတင်းတိကျပ်ပြီးအခွင့်အရေးရချင်မှရမှာပေါ့ဗျာ။ဟောဘယ်အခွင့်အရေးတွေလိုရနိုင်တယ်ဘယ်ဟာတွေကလုတ်လို့မရဘူးဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနေကော်မရှင်နဲ့သဘောတူညီရယူမှလုပ်တာပိုကောင်းတယ်
။ကော်မရှင်ရဲ့ထုတ်ပြန်ချက်အရလာမယ့်2020ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူအရေအတွက်ဟာ38တန်းရှိတယ်လို့ပြောပါရယ်။ဒါပေမဲ့ဒီထဲမှာတက်မတော်သားမိသားစုဝင်တွေနဲ့ပြပရောက်နိုင်ငံသားတွေမပါဝင်သေးပါဘူးမပုံတင်ထားတဲ့နိုင်ငံရေးပါတီ100နီးပါးရှိနေပြီးလာမယ့် 2020 မှာအသုံးပြုမဲ့မဲလက်မှတ်အရာဟာအဖြူရောင်ဖြစ်တယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်